စီနှစ်တိုင်းပဲနိုဝင်ဘာလရဲ့စတုထပ်ပတ်သတင်းပတ်ကြတဲ့ဂျာတာပတိနေ့မှာအမေရိကန်ပြည်ထောင်စုမှစု Thanksgiving ဆိုတဲ့ကျေးဇူးတော်နေ့ကိုဆင်နွှဲလေးရှိကြတာဖြစ်ပါတယ်။ Thanksgiving ကျေးဇူးတော်နေ့ဆိုရင်တာကီဆိုတဲ့ချက်စင်းလို့ဒေဝရတဲ့ဝဟာယဟာမပပဲမနေတဲ့စကားလုံးပဲဖြစ်ပါတယ်။ဒါကြောင့်ဒီသတင်းပတ်ရဲ့ English American Saganda မှာတာကီကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
To go cold turkey
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက TO2GO ကသွားတာဒါမှမဟုတ်တခုခုကိုစတင်ပြုလုပ်တာ COLD cold ကအေးစက်တာ TURKEY turkey ကကျက်စင်ဆိုတော့စကစုကုန်ရဲ့တရိုက်အသေးပေကတော့အေးစက်တဲ့ကျက်စင်ဖြစ်အောင်စတင်လုပ်တာဖြစ်ပါတယ်ဒီအသုံးဆင်းသက်လာတာကတော့နောက်ခံအမျိုးမျိုးရှိပေမဲ့တခုကတော့ညက်အကောင်ကြီးလာတဲ့ကျက်စင်တကောင်လုံးကိုအမွှေးနှုတ်ပြီးအစိမ့်တိုင်းထားရင်အရေကောမှာကြက်တီးမှွေးညင်းထသလိုအသွေနဲ့ရင်တွေ့ရမှာဖြစ်ပါတယ်အလားတူပါပဲဒီသုံးရဲ့ idiom အတိပဲကမူးယစ်ဆေးအရက်ဆစ်လေးစသဖြင့်ကိုဖြတ်ရမှာတဖြည်းဖြည်းမဟုတ်ပဲရုတ်တရက်လုံးဝဖြတ်လိုက်တဲ့အခါအဲ့ဒီဖြတ်တဲ့သူတွေဟာဂဒုံကင်းဖြစ်တာချမ်းတုံလာတာကြက်တီးမှွေးညင်းထတာစသဖြင့်ဖြစ်တဲ့အတွက်အဲ့လိုမူးယစ်ဆေးအရက်ဆစ်လေးစသဖြင့်ဆွဲနေတာကိုကျမတို့မြန်မာအခေါ်အစိမ့်ဖြတ်ဖြတ်ရင်အဲ့ဒီလူရဲ့ပုံပန်းတရဟာကျက်စင်တကောင်လုံးရဲ့အရေးမှာကြက်တီးမွေးညင်းထတာနဲ့တူတယ်ဆိုပြီးတော့နှိုင်းရှင်ပြောရကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့် idiom အသေးပဲကတော့ဆွဲနေတဲ့အချင်းကိုရုတ်တရက်ဖြတ်တာကိုတူကိုတကီရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
After smoking for over 20 years, John decided to go cold turkey
John ga nene se jo sili taw la pi de naw sili ko long wa phyat pho song phyat lite de lo thi bi ya ba de u ma ko naw ta khaw le la chi cha ya aw ma
After smoking for over 20 years John decided to go cold turkey
ku sili tin pya pi ma ga ro
to talk turkey
phit ba de sa lung paung ga TO2TALK to talk ga ska pyo ra TURKEY turkey ကကျက်စင်ဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်ဒီပေကတော့ကျက်စင်စကားပြောတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကလည်းနောက်ခံအမျိုးမျိုးရှိပါတယ်။တစ်ခုကတော့ Thanksgiving ကျေးဇူးတော်နေ့ချိန်ခါသမယမှာမိတ်ဆွေမိသားစုတွေဆုံစည်းပြီးကျက်စင်သားချက်ပြီးညစာစားသုံးကြရတာတဦးနဲ့တဦးခင်ခင်မမင်းရင်းနှီးနှီးပြုံးဝင်လင်းလင်းပြောတဲ့တွေကနေဆင်းသက်လာတယ်လို့ဆိုပါတယ်။နောက်တစ်မျိုးကတော့ရှေ့အမေရိကန်ကိုလိုနီခေတ်တုန်းကချေချလာသူတူနဲ့တိုင်းရင်း American Indian တူတို့နှစ်ဦးပေါင်းပြီးတောလိုက်ရကနေပြစ်လို့ရတဲ့ကျက်စင်တွေညက်တွေကိုသူတကောင်ငါတကောင်မျက်မျက်တတအချိုးချဝီယူရကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့် Talk Turkey ရဲ့ idiom အသေးပဲကတော့ပြဿနာအဖြေရှာနိုင်ရေးအတွက်ပြုံးဝင်လင်းလင်းနှစ်ဖက်စကားပြောဆွေးနွေးတာအလုပ်ဖြစ်အောင်လေးလေးနက်နက်ဆွေးနွေးကြတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The participants of the peace talks need to talk Turkey about ceasefire issues
နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ကြသူတွေအနေနဲ့အဖြစ်ရကိစ္စရပ်တွေမှာပြဿနာကိုအဖြေရှာနိုင်ဖို့ပြွင့်ပြွင့်လင်းလင်းအလုပ်ဖြစ်အောင်ဆွေးနွေးကြဖို့လိုအပ်တယ်လို့ထည့်ပေးရပါတယ် George ကိုပြတဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The participants of the peace talks need to talk Turkey about ceasefire issues.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
Like Turkey's voting for early Christmas.
ဖြစ်ပါတယ်။စာလုံးပေါင်းက LIKE like ကဒူရာစင်နာ TURKEY Turkey ကကျက်စင်တွေ VOTING voting ကမဲပေးတာ FOR 4ကအတွေ့ EARLY early ကစောတာ CHRISTMAS Christmas ကChristmas ပွဲတော်လို့လုံးောက်အဓိပ္ပာယ်ရပြီးစကားစုတစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Christmas စောစောရောက်ပါစေလို့ကျက်စင်တွေကမဲပေးထောက်ခံကြတာနဲ့တူနေတယ်ဆိုတာပါပဲ Thanksgiving ဆိုတဲ့ကျေးဇူးတော်နေ့နဲ့ Christmas ပွဲတော်တွေကိုမိသားစုတွေမိတ်ဆွေတွေဆင်နွှဲရမှာ American ထုံးတမ်းတလေအရကျက်စင်တွေကိုညစာစားသုံးကြတာဖြစ်ပါတယ်ဒါကြောင့် Christmas လို့ပွဲတော်အခါသမယတွေစောစောရောက်ပါစေလို့ကျက်စင်တွေကဆုတောင်းနေဆိုတဲ့အဓိပ္ပာယ်ကတော့ ချက်စင်ဝီနေနဲ့ဟင်းအိုးတဲ့ကိုရောက်မဲ့အနေအထားကိုသူတို့ကမြန်မြန်ရောက်ပါစေလို့ဆုတောင်းတာနဲ့တူတဲ့သဘောဖြစ်ပါတယ်။ဒါကြောင့် EDM အထည်ပဲကတော့ကိုယ့်အတွက်ဒုက္ခရောက်စေမဲ့ကိုယ့်အတွက်ပြဿနာတက်စေမဲ့အခြေအနေမျိုးကိုကိုယ်ကလက်ခံတာဖြစ်ပါတယ်။ကိုယ့်ဘဝမြန်မြန်ညီကုန်းချုပ်စေဖို့ကိုယ်တိုင်လှုပ်ဆောင်တဲ့အခြေအနေမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တနည်းကိုယ့်ပြဿနာကိုရှာတာကိုယ့်ပေါင်ကိုလှန်ထောင်းတာကိုယ့်လက်ပင်ကိုကြိုးကွင်းဆွတ်တာကိုတည်တွင်ကိုတူတာစသဖြင့်ဆူရိုးတွေနဲ့တူတယ်လို့ဆိုရမှာပါတနည်းဆိုရင်တော့ကိုအတွက်ပိုဆိုးစေတဲ့အခြေအနေကိုကိုကတည်တည်ကြီးနဲ့လက်ခံတာလည်းဖြစ်ပါလေဒီလိုနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ It will be like Turkey's voting for early Christmas if journalists support the censorship law
သတင်းထုတ်တွင်နေစင်စာဖြတ်တမှုဥပဒေကိုထောက်ခံကြမယ်ဆိုရင်ကိုလေပင်ကိုကြိုးဝင်းစွတ်တာနဲ့တူနေလိမ့်မယ်လို့ဒီပေရပါတယ်။ George Groupie တဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ It will be like Turkey's voting for early Christmas if journalists support the censorship law.
ဒီတင်ပါ Turkey ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးအနည်းကတော့
To go cold turkey, to talk turkey, like Turkey's voting for early Christmas.
တို့ဖြစ်ကြပါတယ်။အားလုံးကို Happy Thanksgiving မင်္ဂလာကျေးဇူးတော်နေ့လို့နှုတ်ဆက်အပ်ပါတယ်